ကချင်လွတ်လပ်ရေးအဖွဲ့ခရိုင်ုံနဲ့အဖြစ်ခက်ရက်စက်ရေးဆက်လက်ဆွေးနွေးဖို့အတွက်ဒီအပိုင်းတွေအတွင်းမှာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကထက်မှန်ကန့်လန့်ထားပြီးတော့ဒီဒီချိန်မှာတော့ဒီခရိုင်ုံဘက်ကအရင်တုန်းကတောင်းဆိုထားတဲ့တရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံဖို့ရှိပါတယ်ခရိုင်ဟိုဘက်ကတော့ညီညာရေးဖော်ဆောင်ရေးကော်မတီရဲ့ကမ်းလှမ်းချက်ကိုဗဟိုကော်မတီအစည်းအဝေးထိုင်ပြီးတဲ့နောက်မှာဆွေးနွေးမဲ့နေရာနဲ့ရက်ကိုအကြောင်းပြန်ဖို့ရှိနေတာပါဒီတကြိမ်တွေ့ဆုံမှုမှာတော့မပြည့်လည်သေးတဲ့တက်နေရာချထားရေးကိစ္စတွေကိုအလေးထားဆွေးနွေးမဲ့အလားအလာရှိတဲ့အကြောင်းခရိုင်ဟိုခေါင်းဆောင်တို့ကပြောပါတယ်ဒီသတင်းကိုတော့ထိုင်းချီဆိုင်သတင်းတောက်ကိုမိုးစောကပြောပြပေးပါပါရှင
်ဟုတ်ကဲ့KIO နဲ့အစိုးရအကြားမှာဇွန်လအတွင်းကနောက်ဆုံးအကြိမ်တွေ့ဆုံပြီးတဲ့နောက်အပြစ်ခတ်ရက်စရေးအတွက်နှစ်ဖက်အကြားဆွေးနွေးတာတွေဟာ3လကျော်လောက်ရပ်တန့်နေခဲ့တာဖြစ်ပါတယ်။ဒီလိုရပ်တန့်နေခဲ့တဲ့အကြောင်းချက်တွေထဲမှာဆွေးနွေးမဲ့နေရာမတက်မတ်နိုင်တာကလည်းအကြောင်းရင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီရပိုင်းအတွင်းမှာတော့ KIO ဘက်ကတင်ပြထားတဲ့အတိုင်းတရုတ်နိုင်ငံရွှေလီမြို့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကကမ်းလှမ်းထားတယ်လို့ငင်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးစံအောင်ကပြောပါတယ
်။ဒီရပိုင်းတော့ဖြစ်လာမှာပါ။ကိုယ်အစိုးရဘက်ကနောက်ဆက်စုပြူထားတာတော့ရှိပါတယ်။ဒီနေ့ညနေပို့တာပါ။ရကျင်တော့ KIO ကစုပြူထားတဲ့ပြည်သူပဲအစိုးရသဘောတူပြလိုက်တာပါ
။ပြည်စုံမဲ့ရက်ကိုတော့ KIO ဘဟုကော်မတီအစည်းအဝေးကဆုံးဖြတ်ပြီးတဲ့နောက်မှာအတိအကျသိရမှာဖြစ်ကြောင်းဦးစံအောင်ကဆက်ပြောပါတယ်
။တတိယနေ့ကျော် KIO ကဒါလက်ခံရရှိပြီးဒီကိစ္စကိုနေရာသိရတဲ့ကိုကျောင်းခေဟောဘခုမဆွေးနွေးပြီးမှပြန်လေအကြောင်းကြားပါမည်ဆိုဒီမှာခေဟောလည်းပြန်အကြောင်းပြန်ပြီးပါမည်ဆိုတော့သူတို့အစည်းအဝေးထိုင်ပြီးတဲ့နေ့တော့ရက်ကိုသိရပါမယ်နေရာတော့ပြဿနာရှိလောက်တော့ထင်ပါရဲ့
KIO နဲ့အစိုးရအကြားမှာပြီးခဲ့တဲ့နှစ်ဇွန်လအတွင်းကတိုက်ပွဲတွေပြန်လည်စတင်ပြီးတဲ့နောက်ပြည်နယ်အဆင့်နဲ့3ချိန်ဦးအောင်တောင်ကောင်းဆောင်နဲ့ပြည်တော်စုအဆင့်နဲ့တရုတ်နိုင်ငံရွှေလီမြို့မှာ3ချိန်ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒီနှစ်မေလာဆန်းကအစိုးရရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအသစ်ပြန်လည်ဖွဲ့စည်းပြီးတဲ့နောက်မှာတော့လက်ရှိသမရယုံဝင်ကြီးဦးအောင်မင်းနဲ့ကချင်ပြည်နယ်အတွင်းက KIO ထိန်းချုပ်ရမာဂျာယာမှာအလွတ်တဘော3ချိန်တွေ့ဆုံခဲ့ကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကတရားဝင်ဆွေးနွေးပွဲကိုမူဆယ်သို့မဟုတ်ဗမော်မှာကျင်းပဖို့အစိုးရဘက်ကကမ်းလှမ်းခဲ့ရမှာတော့KIO ကတိုက်ပွဲတွေပြင်းထန်နေချိန်မှာအစိုးရနယ်မြေအတွင်းမဆွေးနွေးလိုကြောင်းနဲ့တရုတ်နိုင်ငံရွှေလီမှာတွေ့ဆုံလိုကြောင်းအကြောင်းပြန်ခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ကအစိုးရဘက်ကနေပြည်တော်မှာဓမ္မမုတ်မူဆယ်မှာတွေ့ဆုံဖို့ထပ်မံအကြောင်းကြားခဲ့ပေမဲ့ KIO ဘက်ကလက်မခံခဲ့ပါဘူး။ဒီတစ်ခေါက်မှာတော့ရွှေလီမှာတွေ့ဆုံဖို့အစိုးရဘက်ကကမ်းလှမ်းထားတာကြောင့်3လကျော်ကြာရပ်တန့်နေတဲ့ဆွေးနွေးပွဲတွေဟာပြန်လည်စတင်နိုင်ဖို့ရှိတယ်လို့ငင်းချမ်းရေးအကျိုးတော်ဆောင်ဖြစ်တဲ့ဦးစံအောင်ကသုံးသပ်ပါတယ်။တွေ့ဆုံမဲ့ရက်ကိုတည်နိုင်ဖို့အတွက် KIO ဘိုးဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာတယ်လီဖုန်းဆက်သွယ်လို့မရခဲ့ပါဘူး။ပြည်ပမှာရောက်ရှိနေတဲ့ KIO ရဲ့အထွေထွေအတွင်းမှုဒေါက်တာလာကြာကတော့တကယ်လို့ဆွေးနွေးပြစ်မယ်ဆိုရင်တက်နေရာချထားရေးကိစ္စတွေကိုအဓိကဆွေးနွေးပြစ်နိုင်ကြောင်းပြောပါတယ
်။ဆွေးနွေးတဲ့ဆက်တက်ပိုင်းမရှိပါဘူး။တက်ပိုင်းတော့ပဲ။ဖြည်းဖြည်းချင်းဒီမှုတည်ဆောင်ဖို့အဲ့ဒီတက်ပိုင်းကိစ္စကိုဒီပါမှာ
မြန်မာအစိုးရနဲ့ KIO အဖွဲ့အစည်းမှာငင်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေတဲ့ဒီရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်ဖားကန့်ဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာတိုက်ပွဲတွေဟာဇက်တိုက်ဖြစ်ပွားနေခဲ့ပါတယ်။နှစ်ဖက်တပ်တွေကြားဖြစ်ပွားတဲ့တနစ်ကြော်ကြာစစ်ပွဲကာလအတွင်းမှာတော့စစ်ပြေးဒုက္ခတွေတသိန်းလောက်ဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရတာလည်းဖြစ်ပါတယ်။